Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ22ရက်တနင်္ဂနွေနေ့ညနေ6:00 AM အစီအစဉ်တွေကို92.19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျွန်မသင်္ကီထိုက်ပါ။ American တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရတဲ့နိုင်ဂျာနိုင်ငံတွင်းကဒေသမှာမနေ့ကတိုက်ခိုက်ခံရမှုထပ်ဖြစ်ပြီးတော့နိုင်ဂျာအကူတပ်ဖွဲ့ဝင်တွေထပ်ပြီးတော့ကြာဆုံးခဲ့ရပါတယ်။မလေးရှားနိုင်ငံပြည်နယ်ကျွန်းကဆောက်လုပ်ရေးလုပ်ငန်းခွင်မြေပြိုကျမှုအတွင်း12ဦးသေဆုံးပြီးရှားပွေရရှိထားတဲ့သေဆုံးသူတချို့ထဲမှာတော့မြန်မာနိုင်ငံသား2ဦးပါဝင်ပါတယ်။ဒီသတင်းနဲ့အပြင်တခြားထိတ်တဲရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့တရုတ်ကွန်မြူနတီပါတီရဲ့ထိတ်တဲခေါင်းဆောင်ပိုင်းအပြောင်းလဲလုပ်မဲ့အဆင့်မြင့်နိုင်ငံရေးဆွေးနွေးပွဲအကြောင်းနဲ့အတူနားဆင်ကြရမှာက
လက်ငင်းရတော့ကုမ္ပဏီကြီးနဲ့ဆစ်ဆန်းနဲ့ပြန်လဲလက်ခံရင်းနဲ့ပြန်လဲနေရာချတာကြီးဒါတွေရောကျွန်တော်အာရုံစိုက်နေတာပေါ့ဒီလိုစိုက်တယ်လို့တစ်ဖက်ကလည်းအဲ့လိုဖွံ့ဖြိုးတိုးတက်ရေးနဲ့ဒီလူမှုသဟဇာတာဖြစ်ရေးပေါ့နော်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီပြည်ငြိမ်းအင်ဂျန်ရေးပေါ့နော်ဒီကတော့လူမှုသဟဇာတာဖြစ်မှလုံခြုံမယ
်ဒေါက်တာဝင်းမြအေးပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ရခိုင်ပြည်နယ်ဘက်မှာပဲဒီစိတ်ကြွဆေးပြားအများပြားဖန်စီရမိတဲ့အကြောင်းနဲ့ကမ္ဘောဒီးယားနိုင်ငံရဲ့လက်တလောနိုင်ငံရေးအခြေအနေတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်တင်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
နိုင်ဂျာနိုင်ငံမှာအမေရိကန်အထုတပ်ဖွဲ့ဝင်တွေနဲ့နိုင်ဂျီးရီးယားတပ်ဖွဲ့တွေကြာဆုံးခဲ့ရတဲ့အောက်တိုဘာလ4ရက်နေ့တိုက်ခိုက်ခံရမှုနဲ့အလားတူတိုက်ခိုက်မှုအတွင်းနိုင်ဂျာအကူတပ်ဖွဲ့ဝင်အနည်းဆုံးတဒါဇင်လောက်သေဆုံးခဲ့ရတယ်လို့အာဏာပိုင်တို့ကပြောပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကအရင်တစ်ခေါက်ဖြစ်ခဲ့တဲ့နေရာမှာပဲဖြစ်တာလို့အာဏာပိုင်တို့ကပြောတာပါ။မြို့တော်နီယာမေးရဲ့အနောက်မြောက်ဘက်ကီလိုမီတာ200လောက်အကွာကအယူရိုမြို့နာမှာစီးနှင်းတိုက်ခိုက်မှုဖြစ်ခဲ့တာပါတိုက်ခိုက်သူတွေကတနတ်တွေရော့ကက်လောင်ချာတွေအပြည့်အစုံကင်ဆောင်ထားတယ်လို့လည်းသတင်းတွေကဖော်ပြပါတယ်တိုက်ခိုက်ရေးသမားတွေကကားငှားစင်းနဲ့ရောက်လာပြီးရဲစခန်းကိုခြုံခိုတိုက်ခိုက်တာဖြစ်ပြီးနိုင်ဂျီးရီးယားစစ်တပ်ရောက်လာတော့မှတိုက်ခိုက်သူတွေထွက်ပြေးသွားတာပါတိုက်ခိုက်သူတွေအခြေစိုက်ရလို့ယုံကြည်ရတဲ့မာလီနိုင်ငံနဲ့နယ်စပ်မှာတိုက်ခိုက်ခံရတာပါလက်တလောကလာအတွင်ဂျီဟတ်တိုက်ခိုက်ရေးသမားတွေအချိန်ချင်းကျူးကျော်ဝင်ရောက်ခဲ့တဲ့ဒေသလည်းဖြစ်ပါတယ်။အောက်တိုဘာလ4ရက်နေ့ကအမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအတွင်းမှာတော့အခြေအတင်ဖြစ်စရာကိစ္စကြီးတစ်ခုဖြစ်နေပြီးဒီအဖြစ်အပျက်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပို့ရဖို့လွှတ်တော်အမတ်တွေစ조사နေကြပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကစစ်တပ်နှံကြောင်းအပြင်ဘက်မှာစနေနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ဗိုလ်လောင်း15ယောက်သေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်။အဲဆစ်သွေးကြွားတွေရဲ့အသေးခံဘုံးခွဲသမားကကဘူးမြို့ကရှီယာမွတ်စလင်ဗလီတစ်ခုကိုတိုက်ခိုက်ပြီးတရက်ကြာမှအခုလိုထပ်ပြီးတော့တိုက်ခိုက်ခဲ့တာပါ။တောက်ကြနေကအဲ့ဒီဗလီဘုံးခွဲတိုက်ခိုက်မှုအတွင်းမှာတော့50သေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရရခဲ့တာပါ။ကဘူးမျိုးကမာရှယ်ဖဟင်းစစ်တပ်နဲ့ကြောင်းအဝင်ပေါက်မှာဗိုလ်လောင်းတွေအပြည့်တင်ထားတဲ့မီနီဘတ်ကားတွေကိုကားနဲ့ဝင်တိုက်ပြီးတော့အသေးခံဘုံးခွဲခဲ့တာဖြစ်တယ်လို့အာဖဂန်ရဲတပ်ဖွဲ့နဲ့မျက်မြင်သက်သေတွေကစနေနေ့မှာပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းနောက်ထပ်4ယောက်နဲ့ဒဏ်ရာရသွားတယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါဇီရီကပြောပါတယ်။တာလီဘန်သဘုံတွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပြီးတော့ဒါဟာအာဖဂန်တပ်တွေနဲ့ပြည်ပကတပ်တွေကိုထိုးစစ်ဆင်နေတဲ့သူတို့ရဲ့မန်ဆူရီသဘုံစစ်ဆင်ရေးရဲ့ဒစိမ့်တစ်ပိုင်းဖြစ်တယ်ဆိုပြီးပြောပါတယ်။ဒါပြင်တောက်ကြနေကလည်းအာဖဂန်နိုင်ငံအလယ်ပိုင်းဂေါ်ခိုင်မှာရှိတဲ့ဗလီတစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်33ယောက်သေဆုံးခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်သမ္မတဂျော့ဖ်ကနေဒီလှုပ်ကြံခံရမှုနဲ့ဆက်ဆက်တဲ့ထောင်နဲ့ချီတဲ့လျှို့ဝှက်မှတ်တမ်းတွေကိုထုတ်ပြန်ခွင့်ပြုမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မနေ့ Twitter မှာထူးထူးခြားခြားရေးသားပါတယ်။သမ္မတကနေဒီလွန်ခဲ့တဲ့54နှစ်ကလှုပ်ကြံခံရမှုဆိုင်ရာအချက်အလက်မှတ်တမ်းတွေကိုနှစ်ပေါင်းများစွာလျှို့ဝှက်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအချက်အလက်မှတ်တမ်းတချို့ကိုတော့သမ္မတအနေနဲ့ဆက်ပြီးတော့ထိန်းထားနိုင်မှာပါ။ဒီမှတ်တမ်းတွေကိုဖွင့်ချတာကြောင့်စိတ်ကတိကအောက်ဖြစ်နိုင်တဲ့ထောက်လှမ်းရေးအဖွဲ့တွေရဲ့ဖိအားပေးမှုကိုသမ္မတကဦးစားပေးပြီးမှတ်တမ်းတချို့ကိုဆက်ပြီးထိန်းထားနိုင်တဲ့အပေါ်ကနေဒီအကြောင်းလေးလာသူတွေအကြားစိုးရိမ်နေကြပါတယ်။နောက်ထပ်ချက်လက်တွေပို့ပြီးရလာစေဖို့အတွက်နှစ်ပေါင်းများစွာကန့်သတ်လျှို့ဝှက်ထားတဲ့ John F. Kennedy မှတ်တမ်းတွေကိုထုတ်ပေးဖို့ခွင့်ပြုမယ်လို့သမ္မတ Trump က Twitter မှာရေးခဲ့တာပါ။ ဒီချက်လက်မှတ်တမ်းတွေထဲကတချို့ကိုတော့ထိန်းထားအောင်မယ်ဆိုပြီးအမေရိကန်သမ္မတအင်ဂျီရောကနောက်ပိုင်းမှာကြေညာချက်ထုတ်ပါတယ်အမျိုးသားလုံခြုံရေးတရားဥပဒေကြောင့်အရာအစိုးရဌာနတွေကကန့်ကွက်ပွဲမရှိဘူးဆိုရင်တော့အပြည့်အဝပွင့်လင်းမြင်သာမှုရှေ့ရှုပြီးအချက်လက်မှတ်တမ်းတွေကိုထုတ်ပြန်ရမယ်လို့သမ္မတကယုံကြည်ထားတယ်ဆိုပြီးအင်ဂျီရောကြေညာချက်ကဖော်ပြပါတယ်1992ခုနှစ်တုန်းကလွှတ်တော်ကတခဲနဲ့ထောက်ခံပြီးသမ္မတ George H.W. Bush လက်မှတ်ရေးထိုးခဲ့တဲ့ဥပဒေအရဆိုရင်တော့အမျိုးသားလုံခြုံရေးအကျိုးစီးပွားအတွက်သမ္မတကတားမြစ်တာကအပကျန်ရှိနေသေးတဲ့မှတ်တမ်းတွေကို25နှစ်အတွင်းထုတ်ပြန်ရမယ်လို့ဖော်ပြထားတာပါ။ဒါကြောင့်ဒီမှတ်တမ်းတွေထုတ်ပြန်ရမယ်နောက်ဆုံးရက်ကအောက်တိုဘာလ26ရက်နေ့ဖြစ်ပါတယ်ရှင်။
စပိန်ဝန်ကြီးချုပ်မာရီယာနိုရောဂျွိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကတလိုနီးယားဒေသကိုလွတ်လပ်ရေးမကြေညာနိုင်အောင်တားဆီးတဲ့အနေနဲ့ကတလိုနီးယားဒေသရဲ့ခွဲထွက်ရေးအစိုးရကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲအစ်စ်တွေလှုပ်ဖို့တောင်းဆိုလာနိုင်မှာရှိတယ်လို့စနေနေ့ကကြေညာလိုက်ပါတယ်ကတလိုနီးယားဒေသခေါင်းဆောင်တွေကစပိန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာဖို့လိုရာကနေဖြစ်လာခဲ့တဲ့နိုင်ငံရေးအကျပ်တဲတွေကိုကင်တွယ်ဖြေရှင်းဖို့အတွက်စပိန်အစိုးရအဖွဲ့အရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်မှာဝန်ကြီးချုပ်ရောဂျွိုင်းကအခုလိုကြေညာခဲ့တာပါစပိန်ဝန်ကြီးချုပ်ယုံကဖွဲ့စည်းပုံအခြေခံဥပဒေအပိုက်155မှာတော့အစိုးရအနေနဲ့ကတလုံးနီးယားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်တချို့ဒါမှမဟုတ်အကုန်လုံးကိုယုံသိမ်းနိုင်တဲ့အာဏာရထမ်းထားပါတယ်အတိုက်ခံနိုင်ငံရေးပါတီတွေကလည်းကတလုံးနီးယားဒေသကိုဗဟိုကနေအုပ်ချုပ်ဖို့အနေထားကိုထောက်ခံကြောင်းသဘောတူထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပြီးတော့ဝန်ကြီးချုပ်ရောဂျွိုင်းအနေနဲ့စပိန်အထက်လွှတ်တော်ကနေလိုအပ်တဲ့ထောက်ခံပေးရဖို့လည်းတရားသလောက်ရှိနေပါတယ်စပိန်ထက်လွတ်တော်မှာတော့ဝန်ကြီးချုပ်ရောဂျွိုင်းရဲ့ Conservative Party ကလူများစုဖြစ်နေဦးဆောင်နေတာဖြစ်ပါတယ်။ဝန်ကြီးချုပ်ကအခုလိုလှုပ်တာဟာကတလန်ပြည်သူတွေနဲ့အဖွဲ့အစည်းတွေကိုအစိုးရဆုံးတိုက်ခိုက်လိုက်တာဖြစ်တယ်ဆိုပြီးကတလုံးနီးယားခေါင်းဆောင် Carlos Puigdemont ကပြောကြားလိုက်ပါတယ်ခင်ဗျာ
။ UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မလေးရှားနိုင်ငံပီနန်ကျွန်းကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမနေ့စနေနေ့ကမြေပြိုကျမှုအတွင်းမြန်မာအလုပ်သမားတွေအပါအဝင်17ဦးသေဆုံး3ဦးဒဏ်ရာရတဲ့အကြောင်းမလေးရှားအာဏာပိုင်တို့ကဒီကနေ့တင်းကနွေနေ့မှာပြောပါတယ်။အခုချိန်ထိသေဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားတာမှာမြန်မာအလုပ်သမား2ဦးဘင်္ဂလားဒေ့ရှ်အလုပ်သမား2ဦးနဲ့အင်ဒိုနီးရှားအလုပ်သမား2ဦးတို့ပါဝင်ပြီးတဦးကိုတော့ဘယ်သူဘဝဆိုတာမဖော်ထုတ်နိုင်သေးဘူးလို့ရှာဖွေကယ်ဆယ်ရေးနဲ့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ဆောက်လုပ်ရေးလုပ်ငန်းခွင်ပေါ်ကိုမြေပြိုကျမှုအတွင်းလွတ်မြောက်လာသူ3ဦးကိုလည်းစေယုံတင်ထားရပါတယ်။ပီနန်ကျွန်းကတက်တာချောင်းချီရေးအရာတိဆောက်ရေးလုပ်ငန်းခွင်မှာအလုပ်သမားတွေအလုပ်လုပ်နေချိန်မနေ့စနေနေ့မနက်ပိုင်းမှာတောင်ပေါ်ကနေမြေပြိုကျတာဖြစ်ပါတယ်။ပီနန်ဝန်ကြီးချုပ်ကတော့အခင်းဖြစ်ပွားမှုကိုပြည်내အဆင့်စုံစမ်းစစ်ဆေးသွားမှာဖြစ်ပြီးစုံစမ်းစစ်ဆေးမှုမပြီးမချင်းဆောက်လုပ်ရေးလုပ်ငန်းကိုရပ်ဆိုင်ထားမယ်လို့ကတိပြုပြောဆိုထားပါတယ်ရှင်
။ဂျပန်နိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုဒီကနေ့မှာချင်းပါနေပြီးတော့မဲဆန္ဒရှင်တွေဟာမဲယုံတွေကိုသွားပြီးတော့မဲပေးနေကြပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အာဏာရညွန်မောင်းအဖွဲ့အနေနဲ့ပါလီမန်အောက်လွှတ်တော်မှာပြီးခဲ့တဲ့စက်တင်ဘာလကမဖြတ်သိမ်းခင်ကအတိုင်းမဲရီအတွက်အများစုဖြစ်တဲ့၃ပုံ၄ပုံကိုအနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်။ညမောင်းအဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်မစ္စတာအာဘေးအနေနဲ့လည်းလာမယ့်နှစ်မှာ Liberal Democrat Party ခေါင်းဆောင်ဖြစ်နေနောက်ထပ်၃နှစ်ဆက်ပြီးတော့ရှိသွားဖို့အလားအလာရှိနေပါတယ်။လူထုသဘောထားစစ်တမ်းတွေမှာတော့မဲဆန္ဒရှင်တွေကမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်နေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်မှုတွေကိုခိုင်ဖြေရှင်းတဲ့နေရာမှာရှင်ဇိုအာဘေးဆိုရဟာတိုင်းပြည်အတွက်စိတ်ချရတဲ့အကောင်းဆုံးရွေးချယ်မှုလို့သဘောထားကြတယ်ဆိုပြီးတော့ဖော်ပြပါတယ်။ဒါပေမဲ့လည်းတိုင်ဖုန်းမုန်တိုင်းလန်ဟာဂျပန်နိုင်ငံကိုဒီကနေ့မှဝင်ရောက်တိုက်ခတ်ဖို့ရှိနေတာကြောင့်ရွေးကောက်ပွဲမှာမဲပေးသူအရေးအတွက်ယောနေနိုင်တဲ့အနေထားလည်းရှိနေပါတယ်ခင်ဗျာ။
င်ဒိုနီးရှားစစ်တပ်အကြီးအကဲကိုအမေရိကန်ပြည်ဝင်ခွင့်ညှင်းပယ်ခံရမှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကဖြေရှင်းချက်ရဖို့အင်ဒိုနီးရှားအစိုးရဘက်ကဆောင်ရွက်နေတဲ့အကြောင်းအစိုးရတာဝန်ရှိသူတဦးရဲ့ဒီကနေ့တင်းကနေနေ့ပြောဆိုချက်ကိုကိုးကားပြီး AP သတင်းကဖော်ပြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုအမေရိကန်ဆိုင်ရာအင်ဒိုနီးရှားတန်ယုံကတန်တမာရေးအကြောင်းကြားစာတစ်စောင်ပို့ထားတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောတာပါအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးကတော့လက်ရှိနိုင်ငံတွင်းမှာမရှိတာကြောင့်တန်ယုံဒုတိယတာဝန်ရှိသူကိုမနေ့ဖြန်တင်းင်းလာနေမှာလာရောက်ရှင်းလင်းဖို့ဆင့်ခေါ်ထားတဲ့အကြောင်းလဲပြောခွင့်ရနာစရီကပြောပါတယ်အင်ဒိုနီးရှားစစ်တပ်အကြီးအကဲဘိုးချုပ်ကြီးဂတ်တိုနာမန်ယိုနဲ့ဇနီးတို့ကမနေ့စနေနေ့ညနေပိုင်းမှာစတင်ထွက်ခွာဖို့စီစဉ်ထားတာဖြစ်ပေမဲ့သူတို့စီးနင်းလိုက်ပါမဲ့လေကြောင်းလိုင်းကအမေရိကန်လေဆိပ်အကောက်ခွန်ဌာနကသူတို့ကိုပြည်ဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောဆိုခဲ့တဲ့အကြောင်းလဲသတင်းမှာဖော်ပြထားပါတယ်။အမေရိကန်ပူရဲစေဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့စီစဉ်နဲ့ညီလာခံကိုတက်ရောက်ဖို့အင်ဒိုနီးရှားဗိုလ်ချုပ်ကြီးကိုဖိတ်ကြားထားတာလည်းဖြစ်ပါလိမ့်ရှင်။
ဒီကလာပိုင်းနေအတွင်းအမေရိကန်ပြည်ထောင်စုပင်မကုန်းမြေနဲ့အမေရိကန်ပိုင်ပွာတိုရီကိုကျွန်းနဲ့ဗာဂျင်အိုင်လန်ကျွန်းတွေကိုကျွန်းတွေမှာဟာရီကိန်းမုန်တိုင်းနဲ့ခံရတဲ့သူတွေအတွက်ရန်ပုံငွေကိတာဖျော်ဖြေပွဲကိုတော့စနေနေ့ကကျင်းပခဲ့ပြီးတက်ရှိထင်ရှားရှိနေတဲ့အမေရိကန်သမ္မတ၅သမ္မတဟောင်း၅ဦးစလုံးတက်ရောက်ခဲ့ကြပါတယ်သမ္မတဟောင်းဘရက်အိုဘားမား၊ဂျော့ဂျ်ဒဗလျူဘုတ်၊ဘီလ်ကလင်တန်၊ဂျော့ဂျ်အက်ချ်ဒဗလျူဘုတ်နဲ့ဂျီမီကာတာတို့အားလုံးဟာဒီတက်ဆက်ပြည်နယ်တက်ဆက် A&M တက်ကသူရီဒ်အားကစားခွင့်မှာလုပ်ခဲ့တဲ့Deep from the heart, the one America appeal ဆိုတဲ့ဒီရန်ပုံငွေဂီတဖျော်ဖြေပွဲကိုတက်ခဲ့ကြတာပါအခုလိုကြုံတော့ကြုံခဲ့ညီညွတ်မှုကိုပြသတဲ့ပွဲကိုတော့လက်ရှိသမ္မတဒေါ်နယ်ထရမ့်တက်ရောက်ခဲ့ခြင်းမရှိခဲ့ပေမဲ့သူကသမ္မတဟောင်းအားလုံးကိုကျေးဇူးတင်ကြောင်းပြောကြားခဲ့တဲ့ဗီဒီယိုကိုဒီပွဲမှာပြသခဲ့ပါတယ်အဲ့ဒီမှာသမ္မတထရမ့်ကအမေရိကန်နိုင်ငံသားတွေမုန်တိုင်းဒဏ်ပြန်လည်ထူထောင်ဖို့အတွက်ကူညီတဲ့နေရာမှာအလွန်ကိုအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့ကြတယ်ဆိုပြီးတော့လည်းသူကပြောခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သိရထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါရှင်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီတွေပေးအပ်ရေးဒုက္ခသည်တွေပြန်လည်နေရာချထားရေးနဲ့ဒေသဖွံ့ဖြိုးရေးရေရှည်ပဋိပက္ခကင်းဝေးရေးတွေကိုဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ကော်မတီကအကောင့်တဲ့ဖို့ဆောင်ရွက်သွားမှာဖြစ်ပါတယ်ပြည်သူတွေနဲ့အဖွဲ့အစည်းတွေဘက်ကဝိုင်းဝန်းကူညီကြပါလို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြအေးကပြောဆိုလိုက်တာပါအသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပါလိမ့်မယ်ရှင
်ဟုတ်ပါတယ်လူမျိုးရေးဘာသာရေးအတင်းဆောင်အကြမ်းဖက်ပဋိပက္ခတွေနဲ့ဒေသတွင်းမတည်မငြိမ်ဖြစ်နေပြီးတော့တိုးတက်မှုအနောက်ကျဆုံးဖြစ်နေရတဲ့ပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးကဏ္ဍဆောင်လုပ်ငန်းတွေအကောင့်ထဲပေါ်နိုင်မှုအတွက်ပြည်ထောင်စုအစိုးရပြည်နယ်အစိုးရလူမှုရပ်ဖက်အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာ NGO ဖွဲ့တွေအားလုံးပူးပေါင်းပါဝင်ဆောင်ရွက်နိုင်ဖို့ဆိုပြီးနိုင်ငံတော်သမ္မတဦးထင်ကျော်ကပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကကော်မတီတရဖွဲ့စည်းပေးလိုက်တာပါရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီမှာတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးဆောင်တာပါအခုဆိုရင်တော့ပထမဦးစားပေးအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ပျက်စီးဆုံးရှုံးရသူတွေနဲ့စားဝတ်နေရေးအခက်အခဲဖြစ်နေရတဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတန်းတူညီမျှပေးနိုင်မှုစတင်ဆောင်ရွက်နေပြီလို့ UEHRD ကော်မတီဒုဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
် UEHRD ဆိုတဲ့ Union Enterprise for Wenjin Assistant Resettlement and Development နဲ့ပတ်သက်တာကတော့အဓိကကျွန်တော်တို့ကဒီဥပဒေတည်ရဲ့ assistant နဲ့ပတ်သက်ပြီးတော့တိကျလုပ်ဖို့ဆိုပြီးကျွန်တော်တို့လူငယ်လုံအားပေးနေတယ်ပေါ့နော်လူငယ် volunteer တွေနဲ့အဲ့ဒါအခုဆောင်ရွက်နေပြီသူတို့နဲ့လည်းဆွေးနွေးပြီးကျွန်တော်တို့အစီအစဉ်တွေကြီးဆွဲချမှတ်နေတယ်အဲ့ဒါတစ်ခုနောက်တစ်ခုက resettlement အပိုင်းမှာတော့ကျွန်တော်တို့ကပထမဆုံးကြာလုံးပြီးအောင်သွားတယ်လူတွေကလည်းနေရာမရှိလို့အခြားနေရာမှာပူးပေါင်းနေရတယ်အဲ့ဒီလူတွေအတွက်ကိုကျွန်တော်တို့စပြီးတော့ဆောင်လုပ်တဲ့ဟာတွေစနေပြီဒါကြောင့်မလို့အမှန်ချိုင်းတိုင်းရင်းသားအတွက်လည်းပါတယ်လူငယ်စုတိုင်းရင်းသားတွေအတွက်လည်းပါတယ်နောက်က မွတ်စလင်တွေအတွက်လည်းပါတယ်အဲ့တော့ဒါရီကစောင့်နေပြီလေကျွန်တော်စောက်ဖို့ပနစ်ချတာတွေပဲလုပ်ပြီးသွားပြီဒါရီလုပ်နေတယ်ပေါ့နော
်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာကိုဥယျာဉ်ဆုံးခွာထွက်ပြေးသူတွေနဲ့တစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်သွားသူတွေကိုပြန်လည်လက်ခံနေရာချထားရေးကိုလည်းနှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီစီစစ်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေကြတယ်လို့လည်းကော်မတီဒုက္ခဒေါက်တာဝင်းမြတ်အေးကပြောပါတယ
်ပြန်လည်နေရာချထားရေးနဲ့ပတ်သက်တာကျွန်တော်အကောင့်တွေပေါ်ရေးကော်မရှင်အနေနဲ့လည်းလုပ်နေတာရှိတယ်လို့ Union Enterprise UHRD ရဲ့အကောင့်တွေဖော်မှုနဲ့လည်းလုပ်နေတာရှိရဲ့အရင်ကခုလုံးကတွားနေတာပေါ့နော်တပြိုင်နက်တည်းတွားနေတာပေါ့ပြန်လည်အစီအစဉ်ပြန်လည်နေရာချထားရေးအပိုင်းနဲ့ပတ်သက်လို့ကတော့ဒါပြန်လည်လက်ခံဖို့ဘယ်ဟန်ဆက်ရမှာလဲဆိုတော့နိုင်ငံမှာရှိရဲ့သဘောတူညီချက်ဆိုတော့လုပ်အောင်မယ်1992 93ကိုတုံးတယ်ဆိုပေမဲ့ဒါကိုချီခံပြီးတော့တစ်ဖက်ဘင်္ဂလားဒေ့ရှ်ကနေပြီးတော့ propose လုပ်ထားတာရှိရဲ့ဒါကိုပြန်လည်ဆွေးနွေးမှာဒီဒီလကုံပါလေဒီလကုံပိုင်းမှာကိုဘကနေပြီးတော့ဝင်ကြီးလာမယ်ပြည်ထောင်ဝင်ကြီးလာမယ်ဒီဘက်ကပြည်ထောင်ဝင်ကြီးရတယ်အကျိုးဆိုမယ်ဖိတ်ထားတာရှိရဲ့ဒါတွေ23ရက်နေ့မှာသူရောက်လာမယ်ရပြီးလို့ရှိရင်ဆက်လက်ပြီးတော့ဆွေးနွေးရတယ်လုပ်မယ်နိုင်ငံသဘောတူညီချက်တွေယူမယ်အဲဒီပြီးတော့မှနိုင်ငံပူးပေါင်းဆောင်ရွက်တဲ့အဖွဲ့ဖွဲ့မယ်ဖွဲ့ပြီးတော့မှပြန်လည်လက်ခံရေးမှာမူရီအကုန်လုံးထွက်လာမှာပေါ့အဲ့ကြတော့မှအဲ့ဒီပုံမှာဟိုတည်ပြီးတော့ကျွန်တော်တို့ကဆက်လက်ဆောင်ရွက်မှာပေါ့အဲ့ဒီဆောင်ရွက်တဲ့ပိုင်းကြတော့ကျွန်တော်တို့ကလည်းဒီပြန်လည်နေရာချရာရေးအပိုင်းပါနေတဲ့အတွက်ကြောင့်မလို့ပြန်လည်လက်ခံရေးပိုင်းမှာလည်းကျွန်တော်ဝန်ကြီးဌာနရဲ့ဝါဝင်မှုလဲပါတာပေါ့နော်
တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားသူတွေကိုနှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီပြန်လည်လက်ခံနေရာချထားရေးကိုလည်းမြန်မာဘင်္ဂလားနှစ်နိုင်ငံပြည်ထောင်စုတာဝန်ရှိသူတွေလာမယ့်အောက်တိုဘာလကုန်မှာတွေ့ဆုံဆွေးနွေးဖို့ရှိကြတယ်လို့လည်းဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီဒုက္ခကပြောပါတယ်ဒေတာရင်းရေရှည်ပဋိပက္ခတွေကင်းဝင်ပြီးဖွံ့ဖြိုးတိုးတက်ရေးအကောင့်ထည်ဖော်ဆောင်ရွက်နိုင်မှုအတွက်အရေးကြီးဆုံးကတော့မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနေကြယုံကြည်မှုတည်ဆောက်နိုင်မှုဖြစ်တဲ့အတွက်ဒေတာခန်နေနဲ့ရက်ဖက်အဖွဲ့အစည်းတွေကဝိုင်းဝန်းကူညီပေးကြဖို့ကိုလည်းကော်မတီအနေနဲ့မြစ်တာရက်ခံပါတယ်လို့ဆိုပါတယ်
ဒီပြိပခါတွေကြမ်းဖက်မှုတွေဒါတွေပေါက်ဖွားစီတဲ့အခြေခံအရင်းမြစ်ကတစ်ဖက်နဲ့တစ်ဖက်နဲ့မုန်းနှီးမှုတို့ကြောက်ရွံ့မှုတို့ဒါတွေကိုအခြေခံခဲ့တာလေဆိုတော့ကျွန်တော်ကဒါတွေကိုပြေပြတ်ဖို့ဆိုရင်နားလည်မှုနဲ့တာဟာတာဖြစ်မှုဆိုတာကိုကျွန်တော်ကအဲ့ဒီဘက်ကိုမြင့်တင်ရမှာပေါ့နော်နားလည်မှုနဲ့တာဟာတာဖြစ်မှုမြင့်တင်မှုဆိုတာလွယ်လားဆိုတော့လွယ်တော့မလွယ်ရင်လည်းကျွန်တော်ကြိုးစားရမယ်မလွယ်တဲ့ကြားပဲကျွန်တော်ကြိုးစားမယ်အမြင့်တက်နိုင်တဲ့နည်းနဲ့ကျွန်တော်ကြိုးစားမယ်ဒါကြောင့်မလို့လေကျွန်တော်တို့ကနေပြီးတော့လက်ငင်းရတော့ကုမ္ပဏီတဲ့ system နဲ့ပြန်လည်လက်ခံရေးနဲ့ပြန်လည်နေရာချတာကြီးဒါတွေကိုကျွန်တော်အာရုံစိုက်နေတာပေါ့ဒီလို site တလို့တစ်ဖက်ကလည်းအဲ့လိုဖွံ့ဖြိုးတိုးတက်ရေးနဲ့ဒီလူမှုသဟဇာတာဖြစ်ရေးပေါ့နော်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီတည်ငြိမ်အကျန်းရေးပေါ့နော်ဒီကတော့လူမှုသဟဇာတာဖြစ်မှလုံခြုံမယ်တည်ငြိမ်အကျန်းမယ်ဆိုတာဖြစ်လာပါလေဆိုတော့မတည်ငြိမ်လည်းမဖွံ့ဖြိုးဘူးပေါ့ဖွံ့ဖြိုးတိုးတက်မှုကိုလုပ်ပေးနေတော့မှသာတည်ငြိမ်အကျန်းရေးလည်းပိုကောင်းလာမယ်အဲ့အကုန်လုံးကျွန်တော်ကတပြေးနေစေသွားနေရပါခင်ဗျာ
အခုလိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးကော်မတီဖွဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့နဲ့ပြန်လည်လက်ခံနေရာချထားရေးဆောင်ရွက်နေချိန်မှာပဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်လာသူမွတ်စလင်ရိုဟင်ဂျာ2,000ကျော်ကိုဘိုင်ယိုမက်ထရစ်မှတ်ပုံတင်ပေးနေပြီဖြစ်ပါတယ်။နေဆက်နေမှာရှိတဲ့မှတ်ပုံတင်ဌာန6ခုမှာလက်ခံတဲ့နေရာပေါင်း100ဖွင့်ထားပြီးတော့နေစဉ်မြန်မာပြည်ကထွက်ပြေးလာသူလူပေါင်း12,000ကနေ13,000လောက်အထိမှတ်ပုံတင်ပေးနိုင်ခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပတ်စပို့ဌာနညွှန်ကြားရေးမှူးချုပ်ရဲ့ပြောကြားချက်ကိုဒါကာထရီဘျူးသတင်းမှာဖော်ပြထားပါတယ်။
မဆုမတင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မောင်တော်မြို့နယ်မှာကာလတံပိုးအဖြစ်7သိန်းပေါင်း3,000ကျော်တံပိုးရှိတဲ့စိတ်ကြွဆေးပြား1သိန်းခွဲကျော်ကိုစနေနေ့မှာဖန်စီရမိခဲ့ပါတယ်ဒီနှစ်ပိုင်းအတွင်းမှာဒီမူရစ်ဆေးဝါးတွေဟာလမ်းကြောင်းပြောင်းပြီးရခိုင်ပြည်နယ်ဘက်ကနေတဆင့်အိမ်နင်းချင်းနိုင်ငံတွေစီပို့ဆောင်နေကြတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်းတော်မြို့အတွင်းစိတ်ကြွစည်းတွေဟာတစ်လအတွင်းမှာပဲလေးကားတဲ့မနယ်ဖမ်းဆီးမိနေပြီးအောက်တိုဘာလ22ရက်နေ့မှာတော့မောင်းတော်မြို့မြို့မကညင်တန်းအုပ်စုမှာနေမည်ရဲကင်းနဲ့နေချင်းစိတ်ကြွစည်းတွေဖမ်းဆီးမိခဲ့တာပါကာလတံပိုးကတော့ကျက်သိန်းပေါင်း3,000ကျော်တံပိုးရှိတဲ့စိတ်ကြွစည်းတွေကိုဆလာအိတ်နဲ့ထည့်ပြီးတဲဆောင်လာစင်မှာဖမ်းဆီးမိခဲ့ပါတယ်တဲဆောင်လာသူကတော့ဖက်ပြေးလွတ်မြောက်သွားတယ်လို့ဆိုပါတယ်အခုဆိုရင်စိတ်ကြွစည်းတွေဟာရှမ်းပြည်နယ်ဘက်ကနေထိုင်းဘက်ကိုတည်ဆောင်ရမှာထိုင်းဘက်ကအဖမ်းဆီးတွေများနေတာကြောင့်အခုနောက်ပိုင်းမှာရခိုင်ပြည်နယ်ဘက်ကိုလမ်းကြောင်းပြောင်းပြီးတည်ဆောင်လာတာကိုတွေ့ရကြောင်းစိတ်ကြွဆေးတွေဟာရခိုင်ပြည်နယ်အတွင်းကိုလာပြီးအိနီနာချင်းနိုင်ငံတွေစီကိုသွားလာလဲတွေ့ရတယ်ဆိုပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကဆိုပါတယ
်ဒီကေကပူပူကြောင်လားပူပူကြောင်နိုင်ငံတော်သားဟုတ်ပါတော့မင်းနဲ့ဟာလေးရှိမင်းနဲ့ဟာလေးရှိရောတော်တော့အဲ့နေရာနဲ့အဲ့နေရာနဲ့ဟိုဘက်ကဘုန်းနိုင်ငံကိုလည်းသွားတယ်ဒီကမှလည်းသုံးရတယ်သုံးတော့ကျွန်တော်ဒီကနေသွားလို့ရတာပေါ့ဆင်းတော့ပြင်တော့အဲ့အဲ့ဘက်ကနေလာပါကဒါကတော့အဲ့ဒီကဟိုအဲ့ကကျော်ပြီးမှလာရတာပေါ့ဒီဘက်က
အော်တိုဘာလ18ရက်နေ့နဲ့17ရက်နေ့တွေမှာလဲရခိုင်ပြည်နယ်မောင်တော်မြို့အဝင်စစ်စေးရေးဂိတ်နဲ့ မြို့ရဲ့ရဲကင်းတဲ့ချိန်မှာစစ်ကြွစီပြတပန်း၄သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။ကာလာတန်ဖို့၁၀သိန်းပေါင်း၃,၀၀၀ရှိတယ်ဆိုပြီးမောင်တော်ခရိုင်ဒူရဲမှုကြီးကဆိုပါတယ်။ဒီလအစောပိုင်းမှာပဲမောင်တော်မြို့ထဲမှာထောက်ပို့တန်ရင်အမှတ်ရှိတဲ့ရှိကတပ်သားနှစ်ဦးတည်ဆောင်လာတဲ့စစ်ကြွစီတပန်း၈သိန်းကျော်ကိုလည်းအော်တိုဘာလ၁ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။မြန်မာဘင်္ ဒီနေ့မှာလာစကိုရည်နေကနေမြေကအာနာပိုင်းနေကဖန်စီရမိတာတွေ2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာပဲမောင်တော်အလေတန်ကောက်ကားလမ်းမှာရှိတဲ့ရွှေဘိုဟိုဖုံးတော်ကြီးကျောင်းအတွင်းမှာစက်တန်းပေါင်း900ကျော်တန်ဖိုးရှိတဲ့စိတ်ကြွစီ46ချောင်းကိုဖန်စီမိပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်ဘက်လမ်းကြောင်းကိုပြောင်းပြီးစိတ်ကြွစီတွေတည်ဆောင်လာမှုတွေအများပြားရှိလာတယ်လို့လည်းလေ့လာသူတွေကတုံ့ပြန်ပြ
ားဆင်ပြီးမှာတော့အခုဆက်လက်ပြီးဒေသတွင်းသတင်းလွှာဘက်ကိုဆက်ပါမယ်တရုတ်ကွန်မြူနီပါတီရဲ့ထိတ်တန်းခေါင်းဆောင်ပိုင်းအပြောင်းလဲလုပ်မဲ့အဆင့်မြင့်နိုင်ငံရေးဆွေးနွေးပွဲတစ်ခုကိုဒီသတင်းပတ်သက်တရုတ်နိုင်ငံမှာကျင်းပဖို့ရှိပါတယ်ဆွေးနွေးပွဲအောင်မြင်ကျင်းပနိုင်ဖို့အတွက်အင်တာနက်အွန်လိုင်းစင်ဆာပိတ်ပင်မှုတွေချမှတ်ထားပြီးတော့တိုင်းပြည်တော်ဝန်လုံခြုံရေးကိုလည်းတင်ကြပ်ထားပါတယ်ဒီအကြောင်းဘေကျင်းမြို့တော်ကနေ VOA သတင်းတောက် VI ပေးပို့ထားတဲ့သတင်းကိုမက်ကင်ဖြူထွေးကတင်ပြပေးပါလိမ့်မယ်ရှင်
တရုတ်ကွန်မြူနီခေါင်းဆောင်တွေအတွက်တော့19ချိန်မြောက်ပါတီညီလာခံဟာသမ္မတရှီကျင်းပင်ကိုဝင်းရံအားဖြည့်တဲ့ပွဲပဲဖြစ်ပါတယ်။ပြည်သူတွေအတွက်ကတော့ဒီညီလာခံဟာလမ်းမတွေပေါ်မှာလုံခြုံရေးအထူးတင်းကျပ်ခံရတာမြို့တော်ကမြေရောက်ယထာဘူတာယုံတွေမှာအချိန်အကြာကြီးတန်းစီရတာအပြင်ကိုယ့်ရဲ့ယူဆထုတ်ဖော်ပြောဆိုခွင့်တွေထိချုပ်ခံရတာပဲဖြစ်ပါတယ်။လူတွေအမြောက်များတန်းစီနေတာကိုဗီဒီယိုရိုက်ယူပြီးလူမှုကွန်ရက်တွေပေါ်မှာတင်တာတွေအချင်းချင်းရိုးရိုးသားသားသတိပေးတာတွေကိုတောင်းမှအာဏာပိုင်တွေကချက်ချင်းဖယ်ရှားဖြစ်ပါတယ်။တရုတ်ပြည်မှာတော့ကိစ္စတိတိလေးကအစာတတိထားရပါတယ်။2012ခုနှစ်ကနောက်ဆုံးချိန်ကျင်းပခဲ့တဲ့ပါတီညီလာခံမှာမစ္စတာရှီဟာသူ့အရင်သမ္မတဟူချင်းတောင်နဲ့ပါတီခေါင်းဆောင်ဂျန်စီမင်းတို့ရဲ့ဘေးမှာတိတ်တဆိတ်ထိုင်နေခဲ့မှုတဲ့သူပါ။ဒါပေမဲ့အခုကတော့သူ့ရဲ့အာခရီလိုက်စားမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေကြောင့်တခြားနိုင်ငံကြီးပြည်ပအားလုံးကိုချော်ပြီးတော့ပါတီရဲ့အဓိကပုဂ္ဂိုလ်ဖြစ်လာခဲ့ပါတယ်။အခုကျင်းပမဲ့ညီလာခံအဆုံးမှာလည်းလူခဲ့တဲ့၅နှစ်ဒီမစ္စတာရှီဩဇာတက်လာခြင်းတို့ကလူပဲပါတီရဲ့ပေါ်လစ်ဗျူရိုအမြဲတမ်းကော်မတီသစ်ကိုကျင်းကြမှာပါကော်မတီသစ်မှာဘသူတွေဆက်ပါပြီးတော့ဘသူတွေကတော့ထွက်သွားရတယ်ဒါကလက်ရှိသမ္မတရှီရဲ့အာဏာကိုဘလို့ပို့ပြီးတော့ခိုင်မာအကောင်လာစေနိုင်တဲ့စသဖြင့်အခြေအနေတွေကိုကမ္ဘာတဝန်းမှာရှိတဲ့အစိုးရတွေကလည်းစောင့်ကြည့်နေကြတာပါပြီးခဲ့တဲ့သတင်းပတ်တွေကဆလို့ဒီညီလာခံနဲ့ပတ်သက်ပြီးအစိုးရသတင်းမီဒီယာတွေမှာဖော်ပြချက်တွေညီလာခံကိုကြိုဆိုတဲ့နဖူးစည်းစာတမ်းကြီးတွေကိုမြို့တလျှောက်မှာတွေ့နိုင်ပြီမဲ့လို့လည်းတကယ်တမ်းလူလူတွေကြားမှာကတော့နိုင်ငံရေးကိုစိတ်ဝင်စားတဲ့သူနည်းပါးတယ်လို့အခုညီလာခံကိုတောင်းမှစိတ်ဝင်စားတဲ့သူတိတ်မရှိလာပါဘူး
对我们对政治就是不太了解
就是我的南爷爷叫这帮人对不对吧这帮公民这帮也老年没啥用所以呢这个时候谁问啥了အခုကျမမကြိုက်တာကအမြန်ချောဖို့ဝင်ဆောင်မှုလုပ်ငန်းတွေနားထားရတာကိုပါကိုရိုင်းဈေးဝယ်ထွက်နေရတယ်ရှင
်国家主席和我们关心
ထိတ်တန့်ကောင်းဆောင်ဆိုတော့ကျွန်တော်ဘဝတွေနဲ့ကတော့အများကြီးအလန့်ဝေးပါတယ်ကျွန်တော်တန်းပြီးပုံမခိုင်မာအားကောင်းလာဖို့ကိုပိုင်ဝင်ငွေတိုးလာပြီးတော့ပိုပြီးကောင်းမွန်နေရဖို့ကိုမျှော်လင့်ပါတယ
်权力大一小
လူတွေကသူအာနာပိုမြဲအောင်ဒုံနေမလားဆိုတာထက်လူတွေရဲ့နေထိုင်မှုဘဝတိုးတက်အောင်သူဘာလို့ပေးနိုင်မလဲဆိုတာကိုပဲပိုပြီးစိတ်ဝင်စားကြပါတယ်ဒါကထိတ်တန့်ဦးစားပေးကိစ္စပါတရုတ်နိုင်ငံမှန်ကန်တဲ့လမ်းကြောင်းပေါ်မှာရှိနေတွေ့တော့ကျွန်တော်အနေနဲ့ဝေဖန်ပြောဆိုစရာတိတ်မရှိပါဘူ
းခြေကဆောက်အုံတွေတိုးတက်လာတာအာဂိလိုက်စားမှုတိုက်ဖြတ်ရေးကိုအစိုးရကနိုင်နိုင်နေနေကင်တွဲနိုင်တာတွေကိုထောက်ပြပြီးတော့တရုတ်နိုင်ငံဟာလမ်းကြောင်းမှန်ပေါ်မှာရှိနေတယ်လို့ပြောကြသူတွေရှိပါတယ်ဒါပေမဲ့ပါတီရဲ့လူလူကြားကွာဟမှုမရှိအောင်လုပ်နိုင်ဖို့ကတော့အပေါ်ရန်အပြသက်သက်နဲ့တည်းမဖြစ်နိုင်ပါဘူး။သမ္မတရှီအနေနဲ့ပြည်သူတွေရဲ့လေးစားချစ်ခင်မှုကိုရဖို့အများကြီးကြိုးစားရအောင်ပါဖြစ်ပြီးညီလာခံအပြီးပုံမခိုင်ပါလာမဲ့သူ့ရဲ့အာဏာကိုဘယ်လိုအသုံးချသွားမလဲဆိုတာကအဓိကအရေးကြီးတယ်လို့လိလာသူတွေကသုံးသပ်ပြောဆိုနေကြပါရဲ့ရှင်
။မကင်ပြူထွေးတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရဲ့ရှင်။ကမ္ဘောဒီးယားဆိုရဟာဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အလင်းမြန်လှုပ်ဆောင်နေပါတယ်။အတိုက်ခံပါတီ Cambodia National Rescue Party CNRP ပါတီကမကြာခင်လပိုင်းတွေကမှခန့်အပ်ထားတဲ့ဒေသန္တရအုပ်ချုပ်ရေးမှူး480တို့ကိုအလုတ်ကဖယ်ရှားလိုက်ပါပြီ။ လာမယ့်နှစ်ပါလီမန်ရွေးကောက်ပွဲမှာမဲပေးနိုင်ရေးမဲဆန္ဒရှင်စည်းရင်းတွေကိုရွေးကောက်ပွဲကော်မရှင်ကနေတွေအထိဆင်ပြီးကောက်ယူနေတဲ့အပေါ်မှာလည်းလူအတော်များများကစိတ်ဝင်တစားလာရောက်စည်းရင်းပေးတာမရှိကြပါဘူးဒီအကြောင်းဖနောင်ပင်ကနေဒေးဗစ်ဘွိုင်းလီနဲ့တမ်စ်မာလစ်တို့ပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
ကမ္ဘောဒီးယားနိုင်ငံ Eastern Khadal ခရိုင်တွင်းကလူတွေဟာမဲခေါင်မြစ်ကိုဖြတ်ပြီးတော့မြို့တော်ထဲကိုခီးဆက်ကြရပါတယ်။ဒီလိုနေ့စဉ်ပြားပန်းခတ်မြလူတွေအလုပ်ဆင်နေကြသလိုပဲရွေးကောက်ပွဲကော်မရှင်ကအရာရှိတွေကလည်းနောက်နေ့ရွေးကောက်ပွဲအတွက်ဒီဒေသမှာမဲဆန္ဒရှင်စင်းလာရောက်ကောက်ယူနေပါတယ်။ကမ္ဘောဒီးယားပြည်သူ့ပါတီ CPP ဦးဆောင်တဲ့လက်ရှိအစိုးရအဖွဲ့ကဒီလိုဒေသတွေအတွက်ဒေသနာအုပ်ချုပ်ရေးမှူးရာထူးတွေယာနဲ့ချီလိုအပ်နေတာကြောင့်လူတချို့ကတော့အလင်းမြန်လာရောက်စင်းပေးသွင်းပါတယ်။မကြခင်လပိုင်းကပဲပြောင်းလဲတွေအတွက်မဲယုံတွေမှာတခဲနဲ့မဲပေးခဲ့ကြပေမဲ့အခုတော့အခြေအနေတွေပြောင်းလဲကုန်သွားပြီ
။ဒီကေလာကောတုန်းကစံကြည့်ကျင်
းဒါကလက်ဝေပွဲနဲ့ဒူပါလေ။တယောက်တည်းလက်ဝေထိုးနေတာဆိုရင်ပွဲရမတရားပါဘူး။လက်ရည်တူပြိုင်ပဲရှိရပါလိမ့်မယ်။လက်ရှိအခြေအနေကိုကြည့်ရင် CNRB ပါတီကိုဖျက်သိမ်းလိုက်ဖို့မသင့်ပါဘူး
။မြို့တော်ဖနောင်ပင်ကိုဝိုင်းပတ်နေတဲ့ဒီဒီသားရဲ့2012ဒီတန္တရရွေးကောက်ပွဲပုတ်ဖွဲကို CPP ပါတီကပြောင်းလဲဖွဲ့စည်းလိုက်တဲ့အတွက်ဒီနှစ်အတွင်းဒီတန္တရအုပ်ချုပ်ရေးမှူး3ပုံ2ပုံကျော်နေရာလစ်လပ်သွားခဲ့ပါတယ်။အထိုက်ခံ Cambodia National Rescue Party CNRP ကိုစလဲ Touch Support ကတော့လူလူနဲ့တွေ့ဆုံပွဲတွေကျင်းပပြီးနိုင်ငံရေးလောကမှာ15နှစ်ကျော်ရည်တည်လာသူဖြစ်ပါတယ်
။ Hyperson ကတော့နဲ့လည်းမြင့်တလုတ်တစ်ချက်
ကျမတို့ကိုထုတ်ပြလိုက်ရင်သူတို့ရဲ့ပြဿနာတွေဖြေရှင်းပေးဖို့ဘယ်သူကိုယုံကြည်ရမလဲဆိုတာဒီလူတွေသိကြတော့မှမဟုတ်ပါဘူးသူတို့ကိုအလုပ်ကျွေးပြဖို့ကျမတို့ကိုမဲပေးရွေးချယ်ခဲ့ကြတာပါကျမတို့မရှိတော့ဘူးဆိုရင်သူတို့ကိုဘယ်သူလုကင်ပေးအောင်မှာလဲရှင့
်အတိုက်ခံပါတီကိုစလဲစရိခါကိုကိုလူမှုအတိုင်းဝိုင်းကထောက်ခံနေတဲ့အပေါ်လက်ရှိအာဏာရ CPP ပါတီတူလက်ထောက်ကြီးကတောင်လုတ်အနေနဲ့တော့ပြဿနာမရှိပါဘူး
အကူဆောက်စရာရေးရေကိုဆောက်စရာ
ရောင်းတော့ရစီရပါဗောဗျာဒါပေမဲ့ဘယ်တက်နိုင်မလဲဗျာဒါဟာအထက်ကလာတဲ့အမိတ်ဆိုလို့ရှိရင်ဒီမိတ်ကိုဥပဒေကြောင်းအရလိုက်နာရမှာပဲစန့်ညင်ကက်ကွက်လို့လည်းမရဘူးလေဒီကလူတွေနဲ့နှစ်ပေါင်းများစွာအတူတွဲပြီးတော့လုတ်ကင်လာတဲ့အတွက်စိတ်တော်မကောင်းပါဘူး
မြေစီဩစာကောင်းတဲ့မြေပျော်ရွှင်နေတဲ့လူမှုအတိုင်းဝိုင်းနဲ့လေးစားထိုက်တဲ့နိုင်ငံရေးရှိတဲ့ Khandel Pinering ကဒီဒေသကလေးဟာအနာဂတ်ကမ္ဘောဒီးယားနိုင်ငံအတွက်စိတ်ကူးယဉ်စရာမြေခွန်းတစ်ခုဖြစ်ပါတယ်ဒါပေမဲ့လည်း CNRP ပါတီဖြတ်သိမ်းခံရဖို့ခြေသလမ်းလောက်တာကျန်တော့တဲ့အတွက်ဒီအနာဂတ်ရည်မှန်းချက်တွေကွဲပြောက်သွားရမယ့်အလားအလာတွေလည်းရှိနေတာဖြစ်ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နိုင်ကြည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သတင်းရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးပါမယ်ရှင်။
မလေးရှားနိုင်ငံပီနန်ကျွန်းကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမနစ်စနေနေ့ကမြေပြိုကျမှုအတွင်းမြန်မာအလုပ်သမားတွေအပါအဝင် 12 ဦးသေဆုံး 3 ဦးဒဏ်ရာရတဲ့အကြောင်းမလေးရှားအနာပိုင်တို့ကဒီကနေ့တင်းငွေနေ့မှာပြောပါရယ်အခုချိန်ထိသေဆုံးသူ9ဦးရဲ့ရော်လောင်းတွေကိုရှာဖွေတွေ့ရှိထားတာမှာမြန်မာအလုပ်သမား2ဦးဘင်္ဂလားဒေ့ရှ်အလုပ်သမား2ဦးနဲ့အင်ဒိုနီးရှားအလုပ်သမား2ဦးတို့ပါဝင်ပြီး2ဦးကိုတော့ဘသူဘဝဆိုတာကိုမဖော်ထုတ်နိုင်သေးဘူးလို့ရှာဖွေကယ်ဆယ်ရေးနဲ့မိသက်ဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ်။နိုင်ဂျာနိုင်ငံမှာအမေရိကန်ထုတ်ထွက်ဖို့ဝင်နေတဲ့နိုင်ဂျီးရီးယားတပ်ဖွဲ့တွေကြာဆုံးခဲ့ရတဲ့အောက်တိုဘာလ4ရက်နေ့တိုက်ခိုက်ခံရမှုနဲ့အလားတူတိုက်ခိုက်မှုအတွင်းနိုင်ဂျာအကူတပ်ဖွဲ့ဝင်အနည်းဆုံးဒဒါဇင်လောက်သေဆုံးခဲ့ရတယ်လို့အနာပိုင်တို့ကပြောပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကအရင်တစ်ခေါက်ဖြစ်ခဲ့တဲ့နေရာမှာနေရာနဲ့အတူတူပဲလို့အနာပိုင်တို့ကပြောပါတယ်။မြို့တော်နီယာမေးရဲ့အနောက်မြောက်ဘက်ကီလိုမီတာ200လောက်အကွာကအာယူရိုမြို့နာမှာစီးနှင်းတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကစစ်တင်တဲ့ကြောင့်ပြင်ပမှာမနေ့စနေနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ဘူလောင်15ယောက်သေဆုံးပြီးအတော်များများဒဏ်ရာရတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ IS စစ်သွေးကြွတွေရဲ့အသေးခံဘုံးခွဲသမားကကာဘူးမြို့ကရှီယာမွတ်စလင်ဗလီတစ်ခုကိုတိုက်ခိုက်ပြီးတရက်အကြာမှာအခုလိုထပ်ပြီးတော့တိုက်ခိုက်တာဖြစ်ပါတယ်။တောက်ချာနေကအဲ့ဒီဗလီမှာဘုံခွဲတိုက်ခတ်မှုအတွင်းမှာတော့50တေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရခဲ့ပါတယ်ရှင်
။သ
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကတော့မဆမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာက Vital Zone ဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ 6:00 ခွဲနဲ့ 9:00 လိုင်းဒိုမီတာ19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေVOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.